ပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ရဲ့အုပ်ချုပ်ရေးအဖွဲ့က၃နှစ်တချင်ရွေးတဲ့အလုံသမားအစုအဖွဲ့မှာမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတတ်မှတ်ကများအဖွဲ့ချုပ် CTUM ကအကြီးတန်းတာဝန်ရှိသူတို့ရွေးချယ်ခံရပါတယ်ဒီလိုရွေးချယ်ခံရတဲ့အတွေ့ ILO ရဲ့ပုံမှန်အစည်းအဝေးတွေမှာမြန်မာကိုစားပြုအနေနဲ့မြန်မာရေးကိစ္စတွေကိုပိုပြီးထိထိရောက်ရောက်လုပ်နိုင်မယ်လို့ CTUM တာဝန်ရှိသူက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့ကိုရဲမုံကပြောပြပေးပါမယ်ရှင်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာလက်ရှိကျင်းပနေတဲ့ ILO ရဲ့109ကြိမ်မြောက်ညီလာခံမှာ ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုပ်သမားအစုအဖွဲ့ဝင်တယောက်အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် CTUM ရဲ့အထွေထွေအသိဉာဏ်မှုဖြစ်သူဒေါ်ဖြိုးစနာဆိုရွေးချယ်ခံရပါတယ်။၃နှစ်တကြိမ်အလုပ်သမားအစုအဖွဲ့ဝင်33ယောက်ကိုညီလာခံတက်လာတဲ့ကိုယ်စားလှယ်အားလုံးကပြုတ်ဝက်မဲပေးရွေးချယ်ကြတာဖြစ်ပါတယ်။အဖွဲ့ဝင်14ယောက်ဒုတိယအဖွဲ့ဝင်19ယောက်မှာဒေါ်ဖြိုးစန္ဒဆိုးကဒုတိယအဖွဲ့ဝင်အဖြစ်ရွေးခံရတာပါဒေတာအလိုက်ကိုစားပြုတဲ့နိုင်ငံအသီးသီးကအစိုးတင်သွင်းထားသူတွေကရွေးကောက်ခံရတာဖြစ်ကြောင်း CTUM ရဲ့ဗဟုအလုံးအမှုနဲ့အပြည်ပြည်ဆိုင်ရာအလုပ်သမားတမက္ကများအဖွဲ့ချုပ် ITUC ILO ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဒေါ်ခိုင်စာအောင်က VOA ကိုပြောပါတယ်အခုလိုမြန်မာနိုင်ငံကိုစားပြုတယောက်က ILO ရဲ့အုပ်ချုပ်ရေးအဖွဲ့မှာပါဝင်ခွင့်ရတဲ့အတွက် ILO ရဲ့အစည်းအဝေးတွေမှာနိုင်ငံအလိုက်အခြေအနေတွေကိုတင်ပြတဲ့အခါမှာထိထိရရလုံနိုင်သိမ့်မယ်လို့မြင်ညာသူကပြောပါတယ်
။ကျွန်တော်မြန်မာနိုင်ငံကကိုယ်စားလှယ်အလုပ်သမားကိုယ်စားလှယ်ကြောင်းနေတယ်ဒီ ILO ရဲ့အုပ်ချုပ်ရေးဆက်မှာပါဝင်ခြင်းကြီးကျွန်တော်နိုင်ငံမှာရှိတဲ့အနေအထားတွေကိုအချိန်နဲ့တကြိမ်ကြီးကျွန်တော်တို့တင်ပြနိုင်တယ်ဒီအခွင့်အရေးကိုရတယ်ပြီးတော့လိုအပ်ရင်လိုအပ်တဲ့အချိန်မှာ ILO ရဲ့အုပ်ချုပ်ရေးဆွဲနေရတော့လကော ILO ရဲ့ဒီအတိအကျတွေတရားစကားတော့လကောမြန်မာနိုင်ငံဆိုင်ရာနဲ့ပတ်သက်ပြီးတော့ဒီ ILO ရဲ့သဘောထားဒီထုတ်ပြန်တာမျိုးတွေကိုကျွန်တော်တို့ပို့ပြီးတော့မြန်မာတက်တက်ပြင်ရအောင်လုပ်နိုင်မှာဖြစ်ပါတယ်
။အခုလို ILO အုပ်ချုပ်ရေးအဖွဲ့ရဲ့အလုပ်သမားအစုအဖွဲ့ဝင်တယောက်အဖြစ်ရွေးချယ်ခံရတာနဲ့ပတ်သက်လို့ CTUM ရဲ့ထုတ်ပြန်ချက်မှာလဲဒေါ်ဖြိုးစန္ဒဆိုးဟာမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးနဲ့နိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးဖွံ့ဖြိုးတိုးတက်မှုတို့အတွက်အားတုံခွန်ဆိုင်ကျိုးပန်းဆောင်ရွက်နေသူဖြစ်တယ်လို့လည်းပြောထားပါတယ်။ ILO ရဲ့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရာညီလာခံကိုအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်တက်ရောက်ဖို့ကြိုးစားခဲ့ပေမဲ့နိုင်ငံဆောင်ကအလုပ်သမားအဖွဲ့ချုပ်တွေဝန်ဝန်ကန့်ကွက်ကြလို့တက်ရောက်ခွင့်မရခဲ့ပါဘူး
။ဒီမှာစစ်အာဏာရှင်အစိုးရရဲ့ကိုယ်စားလှယ်ကို ILO ညီလာခံကိုတက်ရောက်ခွင့်မပြုရေးကိုဆောင်ရွက်တဲ့အခါမှာကျွန်တော်တို့အောင်မြင်မှုရခဲ့ပါတယ်။အထို့တော်လည်း NUG အစိုးရကိုကျွန်တော်တို့ဒီအဒီမှာဒီမှုကတော့ဒီအာဏာလိုကနေပြီးတော့မှမဆုံးဖြတ်နိုင်ဘူးပေါ့နော်မဆုံးဖြတ်နိုင်ဘူး case ကိုသူတို့ဒီ UN ကိုပြန်ပြီးတော့ဆွဲမယ်လဲပြီးတော့မှ UN ကဆုံးဖြတ်ချက်တိုင်းဒီအာဏာလိုကနေပြီးတော့မှဒီဆက်လက်ပြီးဆောင်ရွက်သွားမယ်အခြေအနေမျိုးဖြစ်ပါတယ
်စစ်ကောင်စီကအာဏာသိမ်းယူပြီးနောက်ပိုင်းတရားဝင်မှတ်ပုံတင်ထားတဲ့အလုပ်သမားအဖွဲ့ချုပ်တွေကလွဲလို့ကျန်တဲ့အရက်ဖက်အလုပ်သမားအဖွဲ့အစည်းတွေကိုတရားမဝင်ကြောင်းကြေညာခဲ့ပါတယ်စနက်ပြဝင်မှာပါတဲ့အလုပ်သမားတွေနဲ့တမကအဖွဲ့ဝင်တွေရဲ့စက်ယုံနဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးရှာဖွေရတယ်လည်းရှိခဲ့ကြောင်းဒေါ်ခိုင်ဆောင်ကပြောပါတယ်စစ်ကောင်စီလက်ထက်မှာအလုပ်ရှင်အလုပ်သမားတမကဒီသုံးပွင့်ဆိုင်အငင်းပွားမှုဖြည့်ရှင်ရေးလုပ်ငန်းတွေလည်းရပ်နေပါတယ်အငင်းပွားမှုဖြည့်ရှင်ရေးမရှိတော့တဲ့အတွက်အလုပ်သမားအခွင့်အရေးချိုးဖောက်ခံရမှုတွေလက်တလုံးမှာပုံများလာကြောင်းရန်ကုန်အခြေစိုက်အလုပ်သမားတမကတခုကပြောပါတယ်
လုံးရောက်ခံရတဲ့အခြေအနေကတော့အရင်ဆက်သေးသွားတာပေါ့နော်တရားဝင်လောက်ခင်ရတဲ့အဖွဲ့ချုပ်တွေကလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်မှုလုပ်ဖို့ဆိုတဲ့အခါကျတော့ဒီလိုနဲ့မှာတော့ကျွန်တော်တို့ကပ်ဖြစ်နေတာပေါ့လက်ရှိဒီလုပ်ငန်းတွေကိုကူညီပေးပါတယ်ဆိုတဲ့အခါကတော့လက်ရှိမှာစိတ်ကြီးရတာမရှိဘူးပေါ့ဗျာအခုကာလနဲ့ပြုလို့ရှိရင်တော့ပို့ဆိုးတာပေါ့နော်လုပ်ငန်းတွေအရင်ဆုံးအားလုံးအားကြီးရှိနေတယ်အခုသာပြင်းနေတဲ့အရင်းအားတွေလည်းကောင်းကောင်း
တရားဝင်မှတ်ပုံတင်ထားတဲ့ CTUM, MICS, AFFM ဒီလိုတမကားတွေကလွဲပြီးကျန်တဲ့အလုပ်သမားအဖွဲ့အစည်း16ခုကိုတရားမဝင်အသင်းတွေအဖြစ်စစ်ကောင်စီကကြီးညာထားတာပါ ILO ရဲ့အပြည်ပြည်ဆိုင်ရာအလုပ်သမားကြီးရာညီလာခံကိုမေလ20ရက်ကနေဇွန်လ19ရက်နေ့အထိဆွစ်ဇာလန်နိုင်ငံမှာကျင်းပနေတာပါမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးနဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နိုင်ရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြောင်းကိုအလုပ်သမားအစုအဖွဲ့ကဇွန်လ17ရက်နေ့ကတင်ပြခဲ့ပါတယ်ခင်ဗျာ